စကိုင်းတိုင်းပစီကြီးကျေးရွာတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးကုလသမဂ္ဂလူညော်ရေးကောင်စီမှကြာတာပရေနေ့တကားပိတ်ဆွေးနွေးခဲ့ကြပြီးတော့ကုလသမဂ္ဂဆိုင်ရာဗြိတိန်သံအမကြီးကဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ရှုတ်ချခဲ့ပါတယ်အခုလိုမြန်မာစစ်တပ်ကတိုက်ခိုက်မှုဟာရာဇဝဲမှုမြောက်တယ်လို့လူသားမျိုးနွယ်တူအပေါ်မှာကျူးလွန်တဲ့ရာဇဝဲမှုဖြစ်ပြီးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပြတ်ပြတ်သားသားဆောင်ရွက်ချက်တွေလှုံ့ဆော်ဖို့မြန်မာအံပတ်ကြီးဦးကျော်မိုးထွန်းကတောင်းဆိုလိုက်ပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးအပြည့်အစုံကိုတော့ကိုရန်နိုင်ကပြောပြပေးမှာပ
ါစကိုင်းတိုင်းကမ်လူမျိုးနယ်ကပစီကြီးကျေးရွာပေါ်မှာစစ်ကောင်စီတပ်တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်လူတရာကျော်သေဆုံးခဲ့တဲ့ကိစ္စကိုလူမျိုးရေးကောင်စီမှမနေ့ခြားသပတေးနေ့မနက်ပိုင်းကတကပိတ်ဆွေးနွေးခဲ့ကြပါတယ်ဒီတိုက်ခိုက်မှုဟာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအရသားတွေအများဆုံးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုဖြစ်တယ်လို့လုံရဲကောင်စီမှဆွေးနွေးပွဲကိုဥဆောင်စီစဉ်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာပရတိန်တမ်ဘတ်ကြီးဘာဘရာဝုဒ်ဘော့ကပြောကြားလိုက်ပြီးတော့ဒီတိုက်ခိုက်မှုကိုလည်းပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ
် The military doesn't deny this. They've admitted that they carried out the massacre.
မြန်မာစစ်တပ်ကဒီလိုလူတွေအစုလိုက်ပြုံလိုက်တေဆုံးခဲ့တဲ့တိုက်ခိုက်မှုကိုမငြင်းဆန်ပဲသူတို့လုပ်ခဲ့တယ်လို့ဝန်ခံခဲ့ပါတယ်အခုလိုမြန်မာစစ်တပ်ဖက်ကလက်နက်မဲ့ကလေးငယ်တွေနဲ့အရက်သားပြည်သူတွေကိုတရေဘောကြောင်စွာတိုက်ခိုက်ခဲ့တဲ့အပေါ်ဗြိတိန်နိုင်ငံအနေနဲ့ပြင်းပြင်းထန်ထန်ရှုံချပါတယ်။ဒါကနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဘလို့မှကောက်ွယ်လို့မရပါဘူး။ဒီကိစ္စနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီအနေနဲ့ပြစ်တင်ရှုံချပြီးတော့လုံခြုံရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုအပြည့်အဝအကောင့်ထဲပို့ဖို့တောင်းဆိုတင်တယ်လို့ယုံကြည်ပါတယ်။
ဒီလိုခံမှုပေါ်မှာလုံခြုံရေးကောင်စီကပြစ်တင်ဝေဖန်တဲ့ကြေညာချက်မထုတ်ပြန်နိုင်တဲ့အပေါ်မှာလည်းသူ့အနေနဲ့စိတ်မကောင်းဖြစ်မိတယ်လို့စိုးရိမ်မိတယ်လို့လည်းပြောပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှာအလုံးသဘောတူညီမှုရတဲ့အထိစူးစမ်းသွားမယ်လို့လည်းဗြိတိန်သမ္မတကြီးဘာဘရာဝုဒ်ဘော့ကသတင်းတောက်တွေကိုပြောပါတယ်။ဒါပြင်မြန်မာစစ်ကောင်စီဘက်ကမြန်မာပြည်သူတွေပေါ်မှာဖိနှိပ်နေတာတွေကိုတာဝန်ခံမှုရှိလာအောင်ဗြိတိန်နိုင်ငံအနေနဲ့လုံနိုင်သမျှဆက်ပြီးတော့လုပ်သွားမယ်လို့လည်းပြောပါတယ်။စကိုင်းတိုင်းပစီကြီးကျေးရွာကိုဧပြီလ17ရက်နေ့ကစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်လေရင်တွေရဟရင်တွေတုံးပြီးတော့တိုက်ခိုက်ခဲ့တာကြောင့်ကလင်းငယ်တွေပါဝင်အရသား168ယောက်ထပ်မင်းသေဆုံးခဲ့တာပါစစ်ကောင်စီရဲ့ဒီတိုက်ခိုက်မှုဟာစစ်ရသွုံးမှုမြောက်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မကြီးဦးကျော်မိုးထွန်းကပြောလိုက်ပါတယ
် This heinous crimes of the military hunter clearly constitutes war crimes and crimes against humanity.
ဒီမှာစစ်တပ်ရဲ့လွန်ဆက်ဆုပ်ယွန်းရှာပွဲကောင်းတဲ့ရာဇဝတ်မှုတွေဟာစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ရေးပေါ်မှာကျူးလွန်နေတဲ့ရာဇဝတ်မှုတွေဆိုတာရှင်းပါတယ်။ဒါကပထမဆုံးအချိန်ကျူးလွန်တာမဟုတ်ဘဲနဲ့ဒါလူမဆန်တဲ့စစ်ကောင်စီဘက်ကကျူးလွန်ခဲ့တဲ့နိုင်ငံတကာရာဇဝတ်မှုတွေတဲကတစ်ခုဖြစ်ပါတယ်
။ပြီးခဲ့တဲ့2022ခုနှစ်ဒီဇင်ဘာလတုန်းကလုံခြုံရေးကောင်စီကမြန်မာအရေးဖြည့်ရှင်းဖို့အတွက်ဆုံးဖြတ်ချက်အမှတ်2669ကိုမဲခွဲဆုံးဖြတ်အတည်ပြုခဲ့ပါတယ်။ဒါပေမဲ့လည်းမြန်မာစစ်တပ်ဟာလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုအရေးမဆိုင်ပဲအကြမ်းဖက်မှုတွေကိုဆက်လက်ကျူးလွန်နေတာကြောင့်မြန်မာပြည်သူတွေကိုကယ်တင်နိုင်ဖို့အတွက်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ပြည်ပြတ်သားသားဆောင်ရွက်ကြဖို့ကိုလည်းမြန်မာအသံမကြီးဦးကျော်မိုးထွန်းကတောင်းဆိုလိုက်ပါတယ
် It's clearly violated the UN Security Council Resolution 2669 which demands
ဒါမြန်မာနိုင်ငံမှာအကြမ်းဖက်မှုအားလုံးကိုချက်ချင်းရပ်ဆိုင်းဖို့တောင်းဆိုထားတဲ့ကုလသမဂ္ဂလူညွေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 2669 ကိုပြပြောင်းတင်းတင်းချူဖောက်လိုက်တာပါမြန်မာပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်တွေကိုကာကွယ်ဖို့မြန်မာစစ်တပ်ကကျူးလွန်ထားတဲ့ပြစ်မှုတွေပြစ်ဒဏ်မခံရဘဲလွတ်နေတာတွေကိုအဆုံးသတ်ဖို့နဲ့ဒေသတွင်းနောက်ထပ်မတည်ငြိမ်မှုတွေမဖြစ်အောင်ကာကွယ်ဖို့အတွက်ကျွန်တော်အနေနဲ့မြန်မာပြည်သူတွေကိုစားနိုင်ငံတကာအတိုင်းအဝန်းကိုအထူးသဖြင့်ကုလသမဂ္ဂလူညွေးကောင်စီကိုပြက်ပြက်သားသားဆောင်ရွက်ဖို့ထပ်ပြီးတော့တောင်းဆိုပါတယ
်ပစီကြီးကြီးရောအပေါ်မှာမြန်မာစစ်တပ်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အပေါ်အာဆီယံအနေနဲ့ပြင်းပြင်းထန်ထန်ရှုတ်ချတယ်လို့အာဆီယံရဲ့အလက်ကြာဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကမနေ့ကချိန်ညှာချက်ထုတ်ပြန်လိုက်တယ်လို့အမေရိကန်ဥရောပသမဂ္ဂပြင်သစ်ဂျာမနီနော်ဝေးစတဲ့နိုင်ငံတွေကလည်းပြင်းပြင်းထန်ထန်ဝေဖန်လိုက်ပြီးတော့တောင်းဝန်ရှိတဲ့သူတွေကိုအရေးယူဖို့တောင်းဆိုထားပါတယ်ခင်ဗျာ